ကျမကဆုမမရှင်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့နိုင်ငံတကာတရားခုံရုံး ICJ မှာတရားရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ဒီကနေ့မေလ23ရက်နေ့မှာပထမဆုံးတင်သွင်းရမယ့်ဂျားပြတ်အစီအမံဆိုင်ရာ၄လပြည့်အစီရင်ခံစာအပေါ်တုံးသက်ချက်အမြင်တွေပြောပြပေးကြပါမယ်။ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေအတွင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားပြီးတော့Provisional Measure ဂျားပြတ်လုံဆောင်ချက်6ချက်ချမှတ်ပေးဖို့တင်ပြခဲ့ပါတယ်။အဲဒီနောက်မှာတော့ January 23ရက်နေ့မှာ ICJ ကနေ6ချက်ထဲက4ချက်ကိုမြန်မာအစိုးရလိုက်နာဆောင်ရွက်ဖို့ချမှတ်ခဲ့ပြီးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကို4လအတွင်းပြန်ပြီးအစီရင်ခံဖို့တက်မှတ်ခဲ့တာကြောင့်ဒီကနေ့မေလ23ရက်နေ့ကတော့4လတင်တင်ပြည့်သွားတဲ့နေ့ဖြစ်ပါတယ်။ရူရင်ကြောင်ဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့မေလ23ရက်နေ့ကျရင်အစီရင်ခံစာကိုအချိန်မီတင်သွင်းသွားဖို့ပြင်ဆင်နေပါတယ်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။နိုင်ငံတကာတရားရုံးကိုပထမဆုံးတင်သွင်းမဲ့ဒီ၄လပြည့်အစီရင်ခံစာဟာတရားရင်ဆိုင်နေရာဆဲတရားခွင်အတွက်ရောနိုင်ငံတကာရဲ့ယုံကြည်မှုရဖို့အတွက်ပါစနစ်ကျပြီးခိုင်လုံဖို့အရေးကြီးပါတယ်လို့ဥပဒေထောက်ကူပြုအဖွဲ့ထူထောင်သူလူ့ခွင့်ရေးရှင်နေကြီးဦးအောင်ထူးကသုံးသပ်ပါတယ
်ရှင်ခံလာတဲ့မှာကဟိုဘာလီပါမလဲဆိုတော့အဓိကကြည့်ရမှာပေါ့တိချက်ကရိုဝင်ဂျာလီပေါ့လေသူတို့တက်ဖြတ်ခနာကူပြင်းထန်သွားပြီးပြောင်းလို့ပန်းရပျက်စီးအောင်လို့ခလီမှုပွားကြီးကိုထန်တာလာမျိုးမလို့ဒါလီမလို့ပါဘူးဆိုတဲ့အချက်ကိုတက်စီကံပြဖို့တွေ့ပါတယ်ဒုတိယကအဲ့လိုဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတက်ပြမှုလူတော်နာဆုံးစော်တာကိုအောင်ကြံစီပေါ်မှာပတ်သက်တာမျိုးမရှိဘူးဆိုတဲ့တရားပြဖို့တတိယချက်က ICJ ရဲ့ကြားရဆုံးဖြတ်ချက်မှာပါတဲ့အတိုင်းပဲသတိကံပစ္စည်းတွေကိုဘာမှဖောက်ဖောက်ဖြစ်တာမရှိဘူးသတိကံပစ္စည်းတွေသူ့နေရာနေထားတွေဟာအေးနေအလောင်းနေအဲ့တိုင်းရှိနေပါတယ်ဆိုတဲ့တရားပြဖို့လည်းအဲ့ဒီဟာကိုသတိပြနိုင်တယ်ဆိုရင်တော့ဖြစ်ရင်ဒီအစီရင်ခံတာဟာဒီလိုနေရာအကျိုးရှိတော့နေတာပေါ့
ဒါပေမဲ့လည်းဒီအစီရင်ခံစာကနေတကယ်တမ်းအကျိုးရှိလာလိမ့်မယ်လို့တော့ဥအောင်ထူကမယူဆပါဘူး
တို့လက်တွေ့အခြေအနေကဒီလိုလုပ်နိုင်တဲ့အခြေအနေမရှိဘူးလို့တွေ့ရတယ်။နိုင်ငံဥပဒေကြည့်မယ်ဆိုရင်ခုကနိုင်ငံကအဆင့်ဖြစ်သွားပြီလေ။အဲ့ဒါဒီဟိုအင်းတင်ကိစ္စမှာလူအောက်ခြေရဲပေါ့အောက်တဆူမှုလောက်ပါလောက်ကိုရေးယူယူနေမရဘူး။သူကအမိန်ပေးရတယ်ဒီကိစ္စ။ဒါကြီးတစ်ခုလုံးကိုကျူးလွန်မှုအမိန်ကဘယ်ရလာတာလဲ။အဲ့တော့အမိန်စီးစင်းလာတဲ့အမိန်ပေးပိုင်ခွင့်ရှိတဲ့အဆင့်အမြင့်ဆုံးတက်မတော်ထိတန်းရာရှိကြီးတွေကရေးယူပြရမယ်။အဲ့တော့စစ်တပ်ကသုံးဆောင်ရခြင်းနဲ့ဆိုရင်ဒါမျိုးလုပ်ပြရမှာပေါ့ဒီတလမ်းပဲရှိတယ်။
ပထမဆုံးတင်သွင်းမဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတကယ်မြေပြင်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအစိုးရအနေနဲ့နိုင်ငံတကာကိုချပြဖို့လိုတယ်လို့မြမလူ့ခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်ပထမဆုံးတင်ရတဲ့အစီရင်ခံစာဖြစ်တဲ့အတွက်ကြောင့်မို့လို့လက်ရှိဖြစ်နေတဲ့မြေပြင်အခြေအနေတွေကိုဘယ်လိုသုံးသပ်လဲအစိုးရအနေနဲ့ဘာတွေကိုတတ်နိုင်ပြီးစူးစမ်းပြီးလှုပ်ဆောင်နေလဲအဲ့ဒီလှုပ်ဆောင်တဲ့အခြေအနေမျိုးမှာဘာတွေစိန်ခေါ်မှုရှိနေလဲဆိုတဲ့အချက်ကိုတော့တင်ပြတင်တယ်လို့ဖြစ်ပါတယ်။တစင်းမီတစင်းအစိုးရဘက်ကနေတောင်းဆိုထားတဲ့အချက်တွေကိုဟိုလေးစားသောအချင်းဘာတွေလှုပ်ဆောင်လဲဆိုတာတင်ပြမှာဖြစ်တယ်။ကျွန်တော်တို့အဓိကသတိထားဖို့အခြေကိစ္စတစ်ခုကတော့မဖြစ်ပါဘူးမလုပ်ပါဘူးဆိုတဲ့ခေတ်ဆက်ဆက်ကရင်းဆိုမဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုဖြစ်နိုင်သောလက်တွေ့ဆက်ဆက်ချင်းလှုပ်ဆောင်နိုင်သောအချက်တွေကိုနိုင်ငံတကာကဆွဆွဲနေတယ်လို့လူမျိုးတုံးတက်ဖြတ်မှုတွေနောက်ကလူခွင့်ချိုးဖောက်မှုအထူးဖြင့်စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကိုလက်မခံပါဘူးတက်နိုင်ပြီးလှုပ်ဆောင်နေရဆိုတဲ့အမြင်ကိုစတင်ရရှိနိုင်မှာဖြစ်ပါတယ
်ဒီကနေ့တင်သွင်းမဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမြန်မာနိုင်ငံအတွက်ရောမြန်မာပြည်သူတွေအတွက်ပါအရေးကြီးတဲ့ဒီနိုင်ငံတကာတရားခုံရုံးကိုတင်သွင်းမဲ့ပထမဆုံးအစီရင်ခံစာအပေါ်မှာတော့ပွင့်လင်းမြင်သာမှုရှိစွာနဲ့ပြည်သူလူထုကိုချပြတဲ့နဲ့လို့လူခွေလှူရှားသူဦးအောင်မျိုးမင်းကအကြံပြုပါတယ
်တကယ်တိုင်းပြည်မှာရှိတဲ့လူခွေချုပ်ဖောက်မှုတွေမတရားမှုတွေကိုမှတ်ချောက်တင်အောင်အစိုးရကပြတ်နိုင်သောသို့မဟုတ်ဝန်ခံနိုင်သောအရာဖြစ်တယ်ဒါကြောင့်မို့ပြည်သူလူထုလည်းသိရှိသင့်တယ်ဆိုတာအစိုးရအနေနဲ့သဘောပေါက်ဖို့လိုအပ်ပါတယ
်ရှင်းနေကြီးဦးအောင်ထူကလည်းဒီအစီရင်ခံစာပါအချက်တွေကိုပွင့်လင်းမြင်သာစွာချပြဖို့လိုတယ်ဆိုတာသဘောတူပါတယ
်တရားဆွဲလိုက်တဲ့အချိန်ကျတော့မှဒါကနိုင်ငံတော်ကိစ္စဖြစ်သွားပြီဘာကြောင့်လဲနိုင်ငံတော်တရားဆွဲလို့ဖြစ်တယ်လူတို့ကနိုင်ငံတော်ဘက်ကရပ်ပါလို့ပြောတယ်အဲ့တော့အခုအစီအစဉ်သူ့ပြန်တဲ့ကိစ္စမှလည်းပဲလူတို့ကိုတိုင်ပင်တင်တာပေါ့ဗကိစ္စတော့ဖြစ်ဘလူတင်ပြတင်တယ်လူတို့အကြံပေးချက်တွေယူတင်တာပေါ့
ICJ ကနေချမှတ်ထားတဲ့ဂျားပြတ်အစီအမံတွေဖြစ်တဲ့လူမျိုးတုံးတက်ပြတ်မှုထပ်မဖြစ်လာအောင်မြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ဥပဒေပညာရှင်တွေနဲ့လူခွေလှူရှားသူတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင်